မလေးရှားနိုင်ငံသားအလုပ်ပွဲစားမစ္စတာယောင်ဆိုသူကမြန်မာနိုင်ငံသားအမျိုးသမီးအလို့သမားနှစ်ဦးကိုပြင်းထန်စွာရိုက်နှက်ခဲ့တဲ့အတွက်သူတို့နှစ်ဦးစလုံးလောလောဆယ်ထွက်ပြေးတိမ်းရှောင်နေရပါတယ်။သူတို့နှစ်ဦးအပြင်တငယ်ချင်းဖြစ်သူနောက်ထပ်အမျိုးသမီးအလို့သမားနှစ်ဦးကိုလည်းချင်းချောက်ပြောဆိုတာတွေရှိခဲ့တဲ့အတွက်အခု၄ဦးစလုံးထွက်ပြေးပုန်းရှောင်နေရတာပါ။သူတို့အားလုံးဟာမလေးရှားနိုင်ငံမလက်ကာကမ်းခြေနားကတီဂျီအာလို့ခေါ်တဲ့လေအေးဆက်အပူပစ္စည်းထုတ်လုပ်တဲ့ဆက်ရုံမှာတရားဝင်နိုင်ငံကူးလက်မှတ်တွေကန်ဆောင်ပြီးအလုပ်လုပ်နေကြသူတွေဖြစ်ပါတယ်။အလုပ်ပွဲစားရောင်ကသူတို့ကိုအလုပ်ပြောင်းခိုင်းပါတယ်။သူပြောင်းခိုင်းတဲ့အလုပ်တွေဟာအင်မတန်အေးလွန်းတဲ့အတွက်မြန်မာအလုပ်သမားတွေအနေနဲ့မလုပ်နိုင်ကြောင်းညှင်းဆိုခဲ့ပါတယ်။အဲဒီလိုသူပြောင်းခိုင်းတာကိုညှင်းရပါမလားဆိုပြီးဇူလိုင်လ25ရက်နေ့မနက်ခင်းမှာတပည့်တူဦးကိုလွှတ်ပြီးမြန်မာအလုပ်သမားတွေပိုင်ဆိုင်တဲ့ဗန်စာအုပ်ဖုံစတာတွေကိုသိမ်းယူသွားခဲ့တယ်လို့ရိုင်းနှက်ခံရတဲ့မြန်မာအလုပ်သမားအမျိုးသမီးကပြောပြပါတယ်။
ပြုတ်တေးရလို့မသွားချင်ဘူးလားအရင်အေးရော်လေးစင်မတဲ့မြေခါလို့ကိုပြောင်းလို့တပတ်တော့လေအဲငါတို့ရဲ့ကလောက်ဆူဆူရတာသိတာငါတို့အောက်လေးရကောဟာမင်းတို့ကတော့သွားရလို့မသွားမလားဆိုတော့စက်တီခံစက်တီရဲ့ခဏစက်တီရဲ့ဖုံးကြီးတိတ်သွားတယ
်ညနေ6နာရီကမှပွဲစားဟာတပည့်၄ဦးနဲ့တူသူတို့နေတဲ့အဆောင်ကိုရောက်ရှိလာပြီးထိုးကျစ်ရိုက်နှက်တယ်လို့ပြောပါတယ
်ကောင်းပါပဲညညရိုက်တာရိုက်တော့ဖြစ်လဲကြအောင်နောက်ကမှနောက်ကအောက်တိုင်းသွားပြီးရှိတယ်ဖြစ်ပြောမှဆုံးနဲ့လည်းရွယ်တယ်အဲဒါဒုံကြီးဈေးလာနေတော့ဆုံးနဲ့လည်းလိုက်လိုက်ကိုရွယ်ရတယ်နားမတရားဘူးလေဒီလိုကန်းဆက်လိုက်တော့သူကဘူးအောင်သွားရရမှာချိန်ဆက်ရတာပဲဟာကိုဆုံးနေ
အဲဒီလိုထိုးကျစ်ရိုက်နေတဲ့အချိန်မှာဒုတိယအမျိုးသမီးကရေချိုးနေတော့ဖြစ်ပါတယ်ရေချိုးကန်းကပြန်ထွက်လာခြင်းမှာပွဲစားရောင်ကဘာမှမပြောဘဲသူ့ကိုပါရိုက်နေတယ်လို့အခုလိုပြောပြပါတယ
်ဝင်လာရေချိုးကန်းကလုံဝင်လာတဲ့အချိန်မှာဒီမောက်အင်းငယ်အဲ့လက်နဲ့လက်ဘေးကိုဖြတ်ချအမမပြောဘူးကအမမပြောဘဲနဲ့အရင်ဆုံးချလိုက်တယ်ပြေနောက်အထက်နဲ့ရောရောသုံးနေတခါဆွဲချတယ်နောက်ဒီမှာလဲကြတဲ့အချိန်မှာအပေါ်ကနေပြီးတော့ကဆပြီးတော့လက်တိနဲ့ထိုးတယ်ဒီမှာမှာအပေါ်ကနှစ်ထင်းနေမှာရောနှစ်ခုမှာရောနှလုံးရောဒီမှာရောနောက်လက်ငါးဘက်လက်မှာရောဆံရရ
အရိုက်နဲ့ခံရပြီးဒဏ်ရာတွေရပြီးကြောက်လွန်းတဲ့အတွက်ထွက်ပြေးခဲ့ကြတယ်လို့ဆိုပါတယ
်ဟုတ်ပါတော့မခံနိုင်ဘူးပေါ့ဒေကန်တို့နိုင်ငံမှန်တယ်မသိအဲ့လိုအတောင့်လူတွေကအားလည်းစုံလေးနေအောင်အားအမလို့တော့ဖွဲ့ပြီးကြည့်တယ်တော့ဘေးရပါတော့ဒီမတရားမှုတွေအဲ့လိုပြောရတာကြည့်တယ်ဘယ်လိုကြင်လာတရားရေးဖွဲ့ကြည့်အောင်ဘုံနံပါတ်တွေကလည်းဒီနေ့ဘုံနံပါတ်တွေကိုအမှန်တရားဖြစ်လားဘုံနဲ့ကိုယ်ကလည်းလုံးဝမဟုတ်ဘူးစီးလည်းမကြည့်တောက်တာလည်းကြည့်တယ်ဘာမှမကြည့်ဘူ
းလက်ရှိသူတို့နှစ်ဦးရဲ့အမှုကိုမလေးရှားလူခွင့်ရှင်တွေကကင်တွယ်ဆောင်ရွက်နေပြီး yes ကမှအမှုဖွင့်ထားတယ်လို့သိရပါတယ်လက်ရှိအမှုဟာရှင်းနေကင်တွယ်ထားစေမှုဖြစ်တာကြောင့်အမျိုးသမီးတွေရဲ့လုံခြုံရေးဟာအထူးအရေးကြီးနေတယ်လို့လဲသူတို့ကိုအကူအညီပေးနေတဲ့မြန်မာနိုင်ငံသားက RFA ကိုပြောပြပါပါတယ်ခင်ဗျာ